ရုရှားကိုပို့ပြီးပြည်မြင့်ထံတန်ပိတ်ဆို့အရေးယူဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဗြိတိန်ပါလီမန်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။သမ္မတဗိုလိုဒီမာဇယ်လန်စကီက UK ကိုဒီနေ့ပုံတွင်းနေမှာပဲလေရင်နဲ့ရောက်ရှိသွားခဲ့တာပါ။ဒီခေတ်ဆက်မှာသမ္မတဇယ်လန်စကီကဗြိတိန်ဝန်ကြီးချုပ်ရီရှိဆုနိုက်နဲ့တွေ့ဆုံခဲ့ပြီးပါလီမန်မှာလည်းစကားပြောခဲ့တာဖြစ်ပါတယ်။ဒါပြင်ချားလ်စ်ပြင်ကိုလည်းတွေ့ဆုံမှာဖြစ်တယ်လို့ဘတ်ကင်ဟမ်နန်းတော်ကပြောပါတယ်။နေရိုးဆာမီတိုက်လေရင်နေနဲ့ပတ်သက်ပြီးယူကရိန်းတိုက်လေရင်မှုတွေကိုလေ့ကျင့်ပေးမယ်လို့ဝန်ကြီးချုပ်ဆုနိုက်ကကြေညာလိုက်ချိန်မှာပဲသမ္မတဇယ်လန်စကီရောက်ရှိလာတာဖြစ်ပါတယ်။ဗြိတိန်တိုက်လေရင်တွေကိုပေးဖို့လက်တွေမကျဘူးလို့ဗြိတိန်ကပြောပေမဲ့တိုက်လေရင်တွေကိုပို့ပေးဖို့မဟာမိတ်နိုင်ငံတွေကိုသမ္မတဇယ်လန်စကီကတောင်းဆိုထားပါတယ်။ယူကရိန်းကိုစစ်ရေးရာအကြီးအမားဆုံးကူညီတွေနဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံဟာတော်နိုင်ငံဖြစ်ပြီးလက်နက်ပစ္စည်းတွေအတွက်ပေါင်1ဘီလီယံကူညီထားပါတယ်။ဗြိတိန်မှာစစ်တင်နန်းတက်ခက်တက်နေကြတာယူကရိန်းစစ်သား1000ကျော်ခဲ့ပြီဖြစ်ပြီးတချို့ကဗြိတိန်ကပို့ပေးနေတဲ့ Challenger 2တင်ကားတွေအတွက်လေ့ကျင့်နေကြတာပါ။